်ပေါ်ကနေအငှားရင်ငှားစီးလို့ရတယ်လေ Grab ဆိုတဲ့အငှားရင်ဝန်ဆောင်မှုရန်ကုန်မှာစနေပြီဆိုတာနိုင်ငံတကာနည်းပညာသတင်းတွေမှာအတော်လေးဖော်ပြကြတယ်ကိုသားညုံကြီ
း Grab ဆိုတာက8000အရှနိုင်ငံတွေမှာလူသုံးများတဲ့အငှားရင်ဝန်ဆောင်မှုမဟုတ်လားကားငှားခြင်းလို့ရှိရင် online ပေါ်မှာသူ့ရဲ့ Grab application ကတစင်ငှားလိုက်အောင်ပဲအမေရိကကယူပါလိုမျိုးအငှားကားဝန်ဆောင်မှုပေးတဲ့လုပ်ငန်းဆိုတော့အာရှက Uber နဲ့အပြိုင်လုပ်ငန်းလို့ဆိုပြီးတော့ Grab ကိုနှိုင်းယှဉ်ပြောကြတာမဆင်မမော
Grab ကတော့စင်ကာပူအခြေစိုက်ကုမ္ပဏီပါစင်ကာပူမလေးရှား Thai Vietnam Philippines နဲ့ Indonesia နိုင်ငံတွေမှာသူ့ရဲ့ application based taxi အငှားကားဝန်ဆောင်မှုကိုပေးနေတာအခုမြန်မာနိုင်ငံမှာပါလုပ်ငန်းကိုချဲ့ထွင်လိုက်တယ်ဆိုတာကိုစိတ်ဝင်စားနေကြတာပါ Grab Taxi ကတော့လောလောဆယ်မှာအစမ်းသဘောနဲ့စလုပ်နေတာတဲ့ဒီ license ရှိထားပြီးသားအငှားရင်ခတ်နေနေနဲ့ပဲရန်ကုန်မြို့မှာစလုပ်နေတယ်လို့ Grab ကုမ္ပဏီရဲ့ဈေးကွက်မြင့်တင်ဆိုင်ရာဒုတိယအကြီးအကဲ Sherrod Go ရဲ့အပြောကို Financial Times သတင်းထဲမှာဖော်ပြထားပါတယ်ရှင်မောင်းတွေဘက်ကဝန်ဆောင်မှုကောင်းကောင်းပေးနိုင်ဖို့နဲ့သူတို့အငှားရင်တွေရဲ့လုံခြုံစိတ်ချရမှုပိုင်းတိုးတက်အောင်လို့အစပိုင်းမှာအဓိကအာရုံစိုက်သွားမှာဖြစ်ပါတယ်တဲ့စိတ်ချကောင်းဖို့နဲ့ဝန်ဆောင်မှုပေးနိုင်ဖို့အတွက်အလေးထားလုပ်သွားမယ်လို့ဆိုထားတယ်ရှင
် Grab Taxi in Yangon ဆိုပြီးတော့သူတို့ရဲ့အငှားရင်ဝန်ဆောင်မှုကိုရန်ကုန်မှာစနေတဲ့သတင်းတွေနဲ့တစ်ဆက်တည်းပြောကြတာကတကဘာလုံးမှာလူသုံးများတဲ့ Uber ကလည်းသူတို့ရဲ့အငှားရင်ဝန်ဆောင်မှုကိုမြန်မာနိုင်ငံမှာမကြခင်စဖို့ပြင်ဆင်နေတယ်ဆိုတဲ့သတင်းပြ
TechCrunch online သတင်းတစ်ခုအရဆိုလို့ရှိရင် Uber ကရန်ကုန်တိုင်းအစိုးရနဲ့ညှိနှိုင်းနေပုံရတဲ့ကိုသားညုံရဲ့ဤပညာကိုအခြေခံတဲ့အငှားရင်ဝန်ဆောင်မှုကိုမြန်မာနိုင်ငံမှာစနိုင်ဖို့အတွက်ရန်ကုန်တိုင်းအစိုးရနဲ့အတူတွဲလုပ်ဖို့ဆွေးနွေးမှုတွေမှာတိုးတက်မှုရှိတဲ့အပေါ် Uber ကတော်တော်လေးကျေနပ်တယ်လို့ Uber ပြောခွင့်ရသူကဒီ TechCrunch ကိုပြောထားတာကိုးကားဖော်ပြထားတယ်ရှင
် online ဆက်သွယ်ရေးကိုအခြေခံပြီးတော့ဝန်ဆောင်မှုပေးနေတဲ့ Uber ကလည်းမြန်မာနိုင်ငံလိုလက်ကင်ဖုန်းသုံးသူအင်တာနက်သုံးသူအများများရှိနေတဲ့နိုင်ငံမှာသူရဲ့လုပ်ငန်းကိုချဲ့ဖို့ကြိုးစားနေတာမဆန်းဘူးလို့ပြောရမယ်မဆင်မမွေမြန်မာနိုင်ငံမှာနည်းပညာတိုးတက်ဖို့အတွက်အထောက်ပံ့ပေးနေတဲ့ဖန်တီးရအဖွဲ့ကိုတည်ထောင်တဲ့ David Madden က TechCrunch သတင်းဌာနကိုပြောထားချက်အရဆိုရင်မြန်မာနိုင်ငံမှာလက်ရှိအသုံးပြုနေတဲ့စင်ကပ်ပေါင်း50တန်းလောက်ရှိတယ်တဲ့
အဲ့ဒါကြောင့်လဲ online ကိုအခြေခံတဲ့ဝန်ဆောင်မှုလုပ်ငန်းတွေပိုပိုများလာတာပေါ့ကိုသားညုံရဲ့တကယ်တော့မြန်မာနိုင်ငံမှာလေဒီ mobile application ကိုသုံးပြီးတော့အငှားကားငှားနိုင်အောင်လုပ်ထားတဲ့ဝန်ဆောင်မှုကနှစ်ခုတောင်ရှိပြီးသားပါHello Caps ဆိုတာနဲ့ Owe Right ဆိုတဲ့လုပ်ငန်းနှစ်ခုပါကျမတို့ဝိုင်းတော်သူမအေးသနာကျော်ကသူရန်ကုန်ရောက်တော့အဲ့ဒီထဲကတစ်ခုကိုဆန်းပြီးတော့စီးကြည့်ခဲ့တယ်လေ
ကျမကဒီ application နဲ့ taxi ကိုဘာလို့ငှားပြတာလဲဆိုတော့ပေါ့နော်တခြား taxi တွေလည်းအဲ့ချိန်မှာတော့လာနေတယ်ဒါပေမဲ့လည်းအဲ့ application နဲ့ငှားရတဲ့ taxi ကအခုချက်ချင်းနဲ့ဟို10မိနစ်2မိနစ်နေရောက်လာမယ်နောက်ပြီးတော့ဒီ application နဲ့ငှားရတဲ့ taxi ရင်မောင်းကသူ့ရဲ့မှတ်ပုံနဲ့နံပါတ်ပါညာတွင်ပြီးသားကလည်း application နဲ့မှာမြင်ရတယ်ဆိုတော့ကျမကလည်းအဲ့ဒါကိုငှားစီးပြတာပေါ့နော်စီးကြည့်မယ်ဆိုတာလည်းပါတာပေါ့နော်ဘယ်လိုမျိုးလဲဆိုပြီးတော့နောက်တော့ကျတော့သူတို့ဈေးမေးကြည့်တော့လေဈေးကဟိုရိုးရိုး taxi တွေထက်လည်းပိုပြီးတော့သူတို့ကဈေးမယူဘူးသူတို့တက်မှတ်ထားပြီးသားပေါ့နော်သူတို့ဆက်ကနေပြောတဲ့အတိုင်း charge လုပ်တယ်ဆိုတော့ကျမကအားယုံကြည်ရတယ်လို့ထင်တယ်အကြောင်းမလို့လဲစီးပြတာပေါ့နော်နောက်ပြီးတော့သူတို့လမ်းညွန်တဲ့စနစ်ကလည်းသူတို့က GPS နဲ့တခါတည်းမြေပုံစနစ်နဲ့တခါတည်းပြနေတာပေါ့လမ်းမှာသူကကားတွေဘာတွေကျက်တယ်ဆိုရင်လည်းကားကျက်လို့ကားရပ်ထားရရင်ဈေးနှုန်းတစ်မျိုးအနေနဲ့ပြောင်းယူတယ်တက်တက်ဟိုစားဒီသူတို့ရိုးရိုးတက္ကစီတွေတစ်ချိန်လုံးမိနစ်နဲ့လောက်ပြီးတော့ charge လုပ်နေတဲ့အတိုင်းပတ်စံမလုတ်ဘူးဆိုတော့ကြတော့အဲ့ဒါအဆင်ပြေတယ်ပတ်စံပေးတော့ကြတော့လေဆက်ထဲကနေတွက်ပြီးသားလာတယ်လာရဲဆိုတော့ဟိုနည်းနည်းမှန်မှန်ကန်ဖြစ်တယ်လို့စိတ်ထဲမှာခံစားရလို့အဲ့ဒီဟိုစား application taxi ကိုသုံးပြတာပေါ့နော
် American မှာ Uber ငှားစီးရနဲ့ဗမာပြည်မှာအဲ့လို application အခြေခံတဲ့ကားငှားစီးရနဲ့ကွာခြားချက်ကဘာလို့ပြောလို့ရမလဲရှင
်ကွာခြားချက်ကတော့ဟိုအဓိကကွာခြားချက်ကတော့ပတ်စံပေးတဲ့စနစ်လို့ပဲပြောရမယ်ပတ်စံပေးတာကတော့ဒီမှာတခါလေ credit card ထဲကယူလိုက်တယ်ဆိုတော့ဟိုကိုကဘာမှလုပ်စရာမလိုဘူးဗမာပြည်ကတော့အဓိက credit card သုံးမနေဘူးဆိုတော့ကြတော့ကိုသွားခြင်းတဲ့နေရာရောက်တော့မှဒီတက္ကစီသမားကနေပြီးတော့ဟိုဘလောက်ကြလဲဆိုတော့သူကဆက်ထည့်ကနေကြည့်ပေးတာအဲ့ဒါပဲအဓိကကွာခြားတာပါ
mobile application ကိုအခြေခံထားတဲ့အငှားကားဝန်ဆောင်မှုလုပ်ငန်းတွေကတမယိုးချတက္ကစီလုပ်ငန်းတွေထက်ကိုလူတွေပိုသုံးလာကြလို့တချို့နိုင်ငံတွေမြို့တွေမှာဆိုရင်ဒီတက္ကစီ driver တွေက Uber ကိုဆန္ဒပြကြတဲ့သတင်းမျိုးတွေလည်းမကြာခဏကြားရပါတယ်သုံးတဲ့သူဘက်ကကြတော့အဆင်ပြေမှုရယ်တက်တောင့်တက်တာဘလောက်ရှိသလဲဆိုတာရယ်လုံခြုံစိတ်ချရမှုရယ်ကိုပဲအဓိကကြည့်ပြီးတော့ကားငှားကြတာကို
mobile app တွေနဲ့ကားငှားနိုင်အောင်လုပ်ပေးထားတဲ့လုပ်ငန်းတွေလို့ပြောလို့ရှိရင်အငှားကားတွေအများကြီးရှိတဲ့လုပ်ငန်းတွေကိုလည်းမထင်ကြနိုင်အောင်ဗျအမေရိကက Uber တို့ Lyft တို့လုပ်ငန်းတွေကိုကြည့်ရင်သူတို့ကနည်းပညာကိုပဲစိုက်တာကိုပိုင်ကားရှိပြီးတော့ရင်ပေါင်းမှတ်တမ်းကောင်းတဲ့သူဘယ်သူမှမစိုးသူတို့စီမှာကားမောင်းလို့ရတယ်အသေးစိတ်ကတော့ Uber ကုမ္ပဏီမှာအငှားရင်မောင်းနေတဲ့မတ်တနာကပြောပြပါလိမ့်မယ
် Uber ကားမောင်းတင်တယ်ဆိုရင် registration လုပ်တာ Uber app ကို download လုပ်ပြီးတော့ကိုယ့်ရဲ့နာမည်ကိုယ့်ရဲ့ ID number ကိုယ့်ရဲ့ကား license number ကား license ကိုလည်း scan လုပ်ပြီးတော့ online ကနေပြီးတော့ပဲသူတို့ပို့ပေးလိုက်ရတယ်ကိုနဲ့ပတ်သက်တဲ့ဟာတွေအကုန်လုံး online ကနေအကုန်လုံး scan လုပ်ပြီးတော့သူတို့ပို့ပေးလိုက်ရုံပဲတခုပဲ အဲ့ဒါပါလဲဆိုတော့ကားကို registration လုပ်တဲ့ဟာကိုကားက2006နောက်ပိုင်းဟာအသစ်ဖြစ်ရမယ်အဲ့တော့အဲ့ကားနဲ့ပတ်သက်တဲ့ဥစ္စာဦးပဲသူတို့အရေးချင်းနဲ့သူတို့ quality နဲ့ပြည့်မီလားမပြည့်လားဆိုတာကားကိုတော့ပြရတယ်တော့ဆက်ရတယ်ပေါ့အဲ့ဒါတခုပဲအပြင်မှာတော့လုပ်ပါတယ်ကျွန်တော်ကဟိုမနေ့ပိုင်းဆိုအလုပ်ရှိတယ်လေအဲ့တော့ကိုကအလုပ်အားတဲ့အချိန်တွေပဲကိုကြိုက်တဲ့အချိန်တွေမောင်းကျင်တဲ့အချိန်ပေါ့အဲ့ဒီအချိန်မှာကိုက Uber ကိုဖွင့်လိုက်ပြီးတော့online လုံးလိုက်ရုံပဲ online လုံးလိုက်လို့ရှိရင်အဲဆိုရင်ကြည့်ကျင်တဲ့လူတွေကကိုယ်မြင်တယ်အဲကိုမောင်းကျင်တဲ့အချိန်မှာမောင်းကျင်လို့ရှိရင် offline လုံးလိုက်ရုံပဲနောက်ပြီးတော့မောင်းနေတဲ့အချိန်မှာလဲကိုကနောက်တယောက်ကိုတော့မခေါ်ကျင်တော့ဘူးဒီတယောက်ကိုပဲပို့ကျင်တယ်ဆိုတော့အဲမောင်းနေရင်လည်းကိုက offline လုံးထားလို့ရတယ်နောက်တယောက်မတင်ကျင်လို့ရှိရင်ကိုစိတ်ကြိုက်ကိုကဒီအကုန်လုံးလုပ်လို့ရတယ် online offline
နောက်တစ်ခုကဒီလုံခြုံမှုနဲ့ပေါ့နော်လုံခြုံမှုနဲ့စိတ်ချရမှုကဘယ်လိုရှိလဲ
security အရာလည်းအရန်ကောင်းတယ်လို့ပြောရမယ်မောင်းတဲ့လူအတွက်ကစီးတဲ့လူအတွက်ကစီးတဲ့လူအဘက်ကနေကြည့်လို့ရှိရင်မောင်းတဲ့လူကလည်းသူက register လုပ်ထားတာမှာကိုယ့်ရဲ့ SS number လည်းပေးထားရတယ်ဓာတ်ပုံလည်းပေးထားရတယ်ဒီ Uber app ကိုထွင်ထားတဲ့လူကဒီကျွန်တော်တို့ရဲ့အလုပ်ရှင်လို့ပြောလို့ရတာပေါ့နော်သူတို့ကကိုယ်ပင်နေရာရောက်နေတယ်ဆိုတာကိုအကုန်လုံး online ကနေပြီးမြင်နေရတယ် Uber မောင်းတဲ့လူနဲ့ Uber စီးတဲ့လူနဲ့ဟိုအဲ့ဒီ app ကထိပ်ပေးတာဆိုတော့စီးတဲ့လူကဘယ်သူဆိုတာကိုလည်းသူတို့ကသိနေတယ်မောင်းတဲ့လူကဘယ်သူဆိုတာလည်းသူတို့ကသိနေတယ်ဘယ်ဟိုသွားတယ်ဘယ်ဟိုမောင်းသွားတယ်ဘယ်ဟိုရောက်နေတယ်အဲ့ဒါလေးအကုန်လုံးက online ပေါ်ကနေအကုန်လုံးသိနေစီးကျင်တဲ့လူကလည်း online ကနေပြီးတော့ခေါ်လိုက်ပြီးတော့စီးလို့ရတယ်မောင်းကျင်တဲ့လူကလည်း online ကိုဖွင့်ပြီးတော့မောင်းလိုက်လို့ရတယ်ဆိုတော့စီးတဲ့လူအတွက်ကောမောင်းတဲ့လူအတွက်ကော online အဖွင့်အပိတ်လုပ်ပြီးတော့မောင်းမယ်စီးမယ်ဒီလိုပဲဆိုတော့အရန်အကျိုးရှိပါတယ်ဒီ
အမေရိကန်မှာ Uber အငှားရေမောင်းနေတဲ့မတ်တနာရှင်းပြသွားတာပါ။သတင်းတွေအရဆိုလို့ရှိရင်တော့ Uber လုပ်ငန်းလဲမြန်မာနိုင်ငံမှာမကြခင်ရောက်လာတော့မှာပါ။နိုင်ငံတကာနည်းပညာတိုးတက်မှုရှုထောင့်ကကြည့်လို့ရှိရင်မြန်မာနိုင်ငံမှာတိုးတက်ဖို့အများကြီးလိုနေသေးပေမဲ့လည်းစီးပွားရေးရှုထောင့်ကကြည့်ရင်တော့ချဲထွယ်လုပ်နိုင်တာတွေကအများကြီးမို့နိုင်ငံတကာနည်းပညာလုပ်ငန်းကြီးတွေကအခုထက်ပိုပြီးတော့မျက်စိကျလာလိမ့်မယ်လို့လေးလာသူတချို့ကတော့သုံးသပ်ကြပါရဲ့ရှင်။